ထိုင်းနိုင်ငံမဲဆောက်ခရိုင်တဲထွက်ပြေးလာကြတဲ့မြန်မာဒုက္ခတဲ့ဒိုင်းကိုစောင့်ရှောက်မယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချာဦးချာကခရီးပြလိုက်ပါတယ်။စီးဝါးနဲ့စားနပ်ရိက္ခာခွဲထမ်းပေးဖို့အာဏာပိုင်တွေကညွှန်ကြားထားတဲ့အကြောင်းဗိုလ်ချုပ်ကြီးပရယုတ်ကတောက်ကြတဲ့ကပြောတယ်လို့ဘန်ကောက်ပို့သတင်းစာကြီးကဆိုပါတယ်။မြန်မာစစ်တပ်နဲ့ကရင်နိုင်ငံတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ရက်တူရွာသားတွေဟာအိုးအိမ်စွန့်ခွာထွက်ပြေးကြရတာပါ။ထိုင်းနိုင်ငံအတွင်းမှာဒီရင်ကဒုက္ခတဲ့ကိုးဆောင်ကျော်ရှိနေပြီဖြစ်ပါလေ။အခြေအနေတိုးတက်လာတာနဲ့မြန်မာနိုင်ငံကိုအားလုံးပြောင်းဖို့လိုတာကြောင့်ဒုက္ခတဲ့စခန်းတွေကိုထိုင်းနိုင်ငံကဖွင့်ပွင့်ပေးမှာမဟုတ်ဘူးလို့ဗိုလ်ချုပ်ကြီးပရယုတ်ကပြောပါလေ။ပဋိပက္ခကထိုင်းနယ်တွေကြုံမလာစေဖို့တပ်တွေကိုညွှန်ကြားထားတဲ့အကြောင်းသူကဆိုပါလေ။ဒုက္ခတဲ့တွေကိုနေရာစီစဉ်ပေးပြီးဒေသခံတိုက်ကြွလှုပ်ရှားသူတွေလူသားချင်းစာနာထောက်ထားမှုကူညီရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ထိုင်းစွာကိုနယ်စည်းမချမိတ်ဆွေများအဖွဲ့ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ဟာကိုလူတုကိုကိုလူသားတရားလုံးအပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်နေတဲ့အကြောင်းမြန်မာစစ်တပ်ကိုထောက်ခံနေတာတွေရပ်ဖို့လဲထိုင်းစွာကိုတောင်းဆိုထားပါတယ်။